This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအဖေဆက်အနာရှင်ဘီတို့ကနေကြွေပြီးဘီကင်လုံးချုံကျမ်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မတ်လ29ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့ပြည်တွင်းသတင်းများကိုຫນွေອຸໄໝແນ່ຫນွေອຸໄໝລົງມາຕင်းເສັດໄປມາဖြစ်ပါတယ်ရှင
်ມິງລາມະເນຄິມາရှင်ອະຄຸຈິນອາສາປີຣີດິໂອອັນຢູຈີ2025ຄຸນີ້ມາຊລາ29ຍະນີ້ມະເນຄິນປີຣິນທີມຍາກູຕင်းປຍໄປບາມેຈຸມາກໍຫນွေອຸໄໝဖြစ်ပါတယ်ရှင်ອະມິໂຕໄງງຶຍອະຊໍຍານີ້ພຽງງະຫຼິນລົກຂັດປີປີຈင်းອະຍີບໍຊີເວຄໍຢູກາອະຍີບໍຈင်းນີ້ຊີມັນຄັ້ນຄ້ແຫມຫູຊັນຍາປ້ອງສັດຫນີນາຍີຄອມມິຕີລົງງານສິນຍາກູစတင်တဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်။အမျိုးသားရင်ငွေရေးအစိုးရအနေဖြင့်ငလင်လှုပ်ခတ်ပြီးပြီးချင်းအရေးပေါ်စည်းဝေးခေါ်ယူကာအရေးပေါ်ချင်းနဲ့စီမံခန့်ခွဲမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီ၏လုပ်ငန်းစဉ်များကိုစတင်နေပြီလို့အသိပေးထုတ်ပြန်ပါရယ်။အင်းအားပြင်းငလင်လှုပ်ခတ်ခဲမှုနဲ့ပတ်သက်သည့်အရေးပေါ်ထုတ်ပြန်ကြေညာချက်ကိုမတ်လ28ရက်အမျိုးသားရင်ငွေရေးအစိုးရကထုတ်ပြန်ပါရယ်။2025ခုနှစ်မတ်လ28ရက်နေ့မြန်မာစံတော်ချိန်မွန်းလွယ်12:50မိနစ်ဝန်းကျင်တွင်မြန်မာနိုင်ငံစကိုင်းမြို့၏အနောက်မြောက်ဘက်16ကီလိုမီတာအကွာတွင်အင်းအား9.9ပမာဏရှိအလိုအင်းအားပြင်းသောငလျင်အတန်းအစအရငလျင်ကြီး major earthquake လှုပ်ခတ်ခဲ့ပါသည်။အဆိုပါငလျင်သည်အနောက်10ကီလိုမီတာတွင်ဗဟိုပြုလှုပ်ခတ်ခဲ့သည့်ဇောက်တိန်အမျိုးအစားငလျင်ဖြစ်ပြီးဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊လာအို၊ထိုင်း၊မြန်မာနဲ့တရုတ်နိုင်ငံတို့တွင်တက်ရောက်မှုများရှိခဲ့လို့ဖော်ပြပါရယ်။အဆိုပါငလျင်လှုပ်ခတ်မှုများကြောင့်စကိုင်းတိုင်း၊မာလီတိုင်းနဲ့အနီးတဝိုင်းမြို့များတွင်သာသနိကအဆောက်အဦအမွေနဲ့အဆောက်အဦများအပါအဝင်အဆောက်အဦများပြိုကျပျက်စီးခြင်း၊ရေပြိုခြင်း၊လမ်းတံတားများပျက်စီးခြင်းတို့ဖြစ်ပွားခဲ့သည်ကိုတွေ့ရှိရပြီးအမျိုးသားရင်ငွေရေးအစိုးရနှင့်ဖြင့်ငလျင်လှုပ်ခတ်ပြီးပြီးချင်းအရေးပေါ်စည်းဝေးခေါ်ယူကာအရေးပေါ်ချင်းနေစီမံခန့်ခွဲမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီ၏လုပ်ငန်းစဉ်များကိုစတင်တက်ဝင်စေပြီးသက်ဆိုင်ရာဝန်ကြီးဌာနများအနေဖြင့်လိုအပ်သောလုပ်ငန်းဆောင်တာများကိုဌာနလိုက်အလင်းမြန်လှုပ်ဆောင်ကြရာစီစဉ်ဆောင်ရွက်ခဲ့လို့ဆိုပါရဲလက်ရှိချိန်တွင်ငလျင်တန်းကြောင့်လူအသေးပြောင်းနှင့်ထိခိုက်ဒဏ်ရာရရှိမှုများပျက်စီးဆုံးရှုံးမှုများစဉ်ကိုကောက်ယူစုဆောင်ခြင်းမိမိတို့၏စိုးမိုးထိန်ချုပ်နေမည်များတွင်ကူညီကယ်ဆယ်လုပ်ငန်းများပြန်လည်နေရာချထားရင်းနှင့်ထူထောင်ရေးလုပ်ငန်းများဆောင်ရွက်ခြင်းတို့ကိုအချိန်နဲ့တပြေးညီလုပ်ကိုင်ဆောင်ရွက်လက်ရှိရလို့ဆိုပါရဲထို့ပြင်ထိုင်းနိုင်ငံအတွင်းငလျင်ကြောင့်ဆောက်လက်ဆအဆောက်အဦပြိုကျပျက်စီးကမြန်မာအလုပ်သမားများအပါအဝင်ဆောက်လုပ်ရေးအလုပ်သမားများအသက်ဆုံးရှုံးထိခိုက်ဒဏ်ရာရကြသည်ဟုကြားသိရ၍လည်းများစွာစိတ်ထိခိုက်ရကြောင်းဖော်ပြအပ်ပါရရှင်ဆက်လက်ပြီးငလျင်လှုပ်ခတ်မှုပြည်သူတွေနဲ့ထတ်တူအလွန်စိတ်မကောင်းဖြစ်မိပြီးလူသားစာနာအကူအညီတွေပြည်သူ့ကာကွယ်စောင့်ရှောက်တဲ့အကူအညီတွေအတွက်စတင်နေပြီလို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်၏အသိပေးပြောတဲ့သတင်းကိုတင်ပြပေးပါမယ်။မြင်းငလင်လှုပ်ခတ်မှုပြည်သူတွေနဲ့ထတ်တူအလွန်စိတ်မကောင်းဖြစ်မိပြီးလူသားစာနာအကူအညီတွေပြည်သူ့ကာကွယ်စောင့်ရှောက်တဲ့အကူအညီတွေအတွက်စတင်နေပြီလို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်၏ကအသိပေးပြောပါရယ်အင်အားပြင်းငလင်လှုပ်ခတ်ခဲ့မှုနဲ့ပတ်သက်၍လူသားချင်းစာနာထောက်ထားရင်းနဲ့ရင်းနယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြည်သူ့တို့ပြောကြားရမှာပြောပါရဲကနဦးတရင်အချက်လက်တွေအရမန္တလေးစကိုင်းနေပြည်တော်ပဲခူးနဲ့ရှမ်းပြည်တော်မှာအဆောက်အဦတွေထိခိုက်တာတင်မကပဲနဲ့ပြည်သူတွေတေးကြီးပျက်စီးတာလည်းကြားသိရပါရဲကျွန်တော်တို့ပြည်သူတွေဟာလူကြောင့်ဖြစ်ရတဲ့ဘေးကအမျိုးမျိုးခံစားနေရတဲ့အပြင်တဘာဝဘေးကြီးကြီးမားမားခံစားရတဲ့အတွက်ကြောင့် ီသူတွေနဲ့ထပ်တူအလွန်စိတ်မကောင်းဖြစ်မိပါတယ်ထပ်တူလည်းခံစားမိပါတယ်ကျွန်တော်တို့ NUG အနေနဲ့ပြည်သူတွေအတွက်နံပါတ်1အနေနဲ့ရည်ပြည်မှာလှုပ်ရှားဆောင်ရွက်ရတာဖြစ်ပါတယ်လူသားစာနာအကူအညီတွေပြည်သူကိုကာကွယ်စောင့်ရှောက်တဲ့အကူအညီတွေဆိုရင်တော့ကျွန်တော်တို့မှရည်ပြည်မှာလက်တွေ့ဖွဲ့စည်းထားပြီးတော့ပုံရိပ်တွေနဲ့တိစောက်ထားရတာဖြစ်ပါတယ်အခုလိုမျိုးမီးတံကျရောက်တဲ့အခါမှာပြန်ပြီးတော့ချိတ်ဆက်ဓာရီတိုက်တွန်းတာတွေလက်တွေကောင်းထဲပေါ်တာတွေဓာရီကိုဆောင်ရွက်ရပါတယ်။ငကူကရှိပြီးဖြစ်တဲ့အရေးပေါ်တုံ့ပြန်ရေးအဖွဲ့ညှိနှိုင်းဆောင်ရွက်ရေးကော်မတီဖြစ်တဲ့ဒီကော်မတီကိုငလှင်ဖြစ်ပွားပြီး၄နိုင်အတွင်းမှာအကောင့်ထဲပေါ်ခဲ့ပြီးဖြစ်ပါတယ်။ဆက်လက်ပြီးတော့ပြည်သူတွေအတွက်ကိုညှိနှိုင်းစ조사ဆောင်ရွက်ဖို့စီစဉ်နေပြီဆိုတာကိုအသိပေးလိုပါတယ်လို့ပြောပါတယ်။ရည်ပြင်းတွေငလှင်လှုပ်ခတ်မှုကြောင့်ထိခိုက်ပျက်စီးမှုကိုအချက်လက်ကြောက်ယူနေပြီးနောက်ဆက်တွဲငလှင်နဲ့ပတ်သက်၍အသိပညာပေးမှုများလည်းလှုပ်ဆောင်နေလို့ဝန်ကြီးကပြောပါရရှင်ငလှင်နံကြောင့်ပြိုကျတဲ့တောင်ကိုကန်တော်ပလီတွင်သေဆုံးသူဆက်လက်ရှိတဲ့တရင်ဆက်လက်တင်ပြပါမယ်ငလှင်နံကြောင့်ပြိုကျတဲ့တောင်ကိုကန်တော်ပလီတွင်သေဆုံးသူဆက်လက်ရှိတယ်လို့တင်ရရှိပါရယ်မတ်လ28ရက်နေ့တောက်ကြနဲ့မွန်လွယ်ပိုင်းပလီမှာဝက်ပြုတ်နေစဉ်ငလှင်လှုပ်ခတ်ချိန်နဲ့တိုက်ဆိုင်ကသေဆုံးမှုဖြစ်ပွားခဲ့ရလို့ဒေသတရင်ရင်းမြစ်များကဆိုထားပါရယ်2025ခုနှစ်မတ်လ28ရက်နေ့မြန်မာစံတော်ချိန်မွန်လွယ်12နာရီ50မိနစ်ဝန်းကျင်တွင်မြန်မာနိုင်ငံစကိုင်းမြို့ဗဟိုပြု၏အင်အား 9.9 ပမာဏရှိအလုံးအင်အားပြင်းသောငလျင်လှုပ်ခတ်မှုကြောင့်မြန်မာနိုင်ငံအတွင်းသေဆုံးမှုများရှိခဲ့ပါသည်။လက်တလောမှာနေအိမ်အဆောက်အဦများပြိုကျ၍အရေးပေါ်ကင်းစည်ရင်းနှင့်ထောက်ပံ့ကူညီမှုများလိုအပ်လည်းရှိပါသည်ရှင်။ချက်သမရနိုင်ငံဆိုင်ရာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးမှရန်ပုံငွေအစီအစဉ်ပြင်ဆင်ထားရှိပြီးငလျင်ဘေးဒဏ်အတွက်ပြည်သူမှပြည်သူတို့အထူးစီစဉ်တွင်ပါဝင်နိုင်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။ချက်သမရနိုင်ငံဆိုင်ရာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးမှရန်ပုံငွေအစီအစဉ်ပြင်ဆင်ထားရှိပြီးငလျင်ဘေးဒဏ်အတွက်ပြည်သူမှပြည်သူတို့အထူးစီစဉ်တွင်ပါဝင်နိုင်တယ်လို့မတ်လ28ရက်ထုတ်ပြန်ပါတယ်။ငလျင်ဘေးဒဏ်အတွက်အရေးပေါ်လိုအပ်သည့်ဒေသများထံတအားသရွေ့ကူညီပေးနိုင်ရန်အတွက်ချက်သမရနိုင်ငံဆိုင်ရာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးမှရန်ပုံငွေအစီအစဉ်ပြင်ဆင်ထားရှိတယ်လို့ဖော်ပြပါတယ်။ရဝေရောက်မြန်မာနိုင်ငံသားများတော်လှန်ပြည်သူများဝန်ဝန်ကူညီပေးနိုင်ကြရန်တိုက်တွန်းနှိုးဆော်အပ်ပြီးရန်ပုံငွေအစီအစဉ်တွင်ပါဝင်နိုင်ရာကိုယ်စားလှယ်ရုံးမှဖော်ပြထားတဲ့ link မှတဆင့်ပြည်သူမှပြည်သူတို့စာနာသည့်စိတ်စေတနာတို့ဖြင့်လှူဒါန်းနိုင်ကြောင်းအသိပေးထားပါရရှင်စင်ကာပူရပ်ဖက်ကားကွယ်ရေးတပ်ဖွဲ့ကမြန်မာနိုင်ငံအတွင်းကူညီကယ်ဆယ်လုပ်ငန်းများဆောင်ရွက်ရာတဘာဝဘေးစီမံခန့်ခွဲမှုဆိုင်ရာအာဆီယံလူသားချင်းစာနာမှုအကူအညီဆိုင်ရာညှိနှိုင်းရေးဗဟိုဌာနနှင့်ဒီနိုင်ဆောင်ရွက်လက်ရှိရဲ့တရင်နောက်ဆုံးတင်ပြပါမယ်။စင်ကာပူအရက်ဖက်ကာကွယ်ရေးတပ်ဖွဲ့သည်မြန်မာနိုင်ငံတွင်မြို့ပြရှာဖွဲကယ်ဆယ်လုပ်ငန်းများအပြင်တဘာဝဘေးအနေဆိုင်ရာကယ်ဆယ်လုပ်ငန်းများကိုကူညီဆောင်ရွက်ရန်တဘာဝဘေးစီမံခန့်ခွဲမှုဆိုင်ရာအာဆီယံလူသားချင်းစာနာမှုကူညီဆိုင်ရာညှိနှိုင်းရေးဗဟိုဌာနနှင့်ညှိနှိုင်းဆောင်ရွက်လက်ရှိရဲ့လို့တရင်ထုတ်ပြန်ပါတယ်။မတ်လ28ရက်စင်ကာပူနိုင်ငံချိုင်းဝင်ကြီးဗီဗန်ပလခိဆန်ကအသိပေးဖော်ပြပါရယ်2025ခုနှစ်မတ်လ28ရက်ကမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့၌လှုပ်ခတ်ခဲ့သောငလျင်ကြောင့်အသက်ဆုံးရှုံးမှုနဲ့ပျက်စီးဆုံးရှုံးမှုများအတွက်စင်ကာပူအစိုးရအနေဖြင့်အထူးဝန်ထမ်းကြေကွဲမိကြောင်းနဲ့ထိခိုက်နစ်နာရသူများအားဝန်ထမ်းကြောင်းနဲ့စာနာစိတ်ဖြင့်ပြောကြားခဲ့လို့ဖော်ပြပါရယ်ဒါအပြင်စင်ကာပူအစိုးရသည်အကူအညီများတိုးချဲ့ပေးရန်အသင့်ရှိနေပြီးစင်ကာပူအရက်ဖက်ကာကွယ်တပ်ဖွဲ့သည်မြန်မာနိုင်ငံတွင်မြို့ပြရှာဖွဲကယ်ဆယ်လုပ်ငန်းများအပြင်တဘာဝဘေးအနေဆိုင်ရာကယ်ဆယ်လုပ်ငန်းများကိုကူညီဆောင်ရွက်ရန်တဘာဝဘေးစီမံခန့်ခွဲမှုဆိုင်ရာအာဆီယံလူသားချင်းစာနာမှုကူညီဆိုင်ရာညှိနှိုင်းရေးဗဟိုဌာနနှင့်ညှိနှိုင်းဆောင်ရွက်လက်ရှိရလို့ဖော်ပြထားပါတယ်ရှင်။အခုဆက်လက်ပြီးကြန့်ရှိနေတဲ့သတင်းများကိုကိုနွယ်ဦးနိုင်ကဖတ်ကြားပေးပါဦးရှင်။
မင်္ဂလာပါခင်ဗျာအခုဆက်လက်ပြီးတော့ကြန့်ရှိနေသေးတဲ့ပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဆက်လက်ဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ၏ဇကိုင်းငလင်ဆိုင်ရာထုတ်ပြန်ကြေညာချက်ကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ၏ဇကိုင်းငလင်ဆိုင်ရာထုတ်ပြန်ကြေညာချက်ကို2025ခုနှစ်မတ်လ28ရက်နေ့ရက်စွဲဖြင့်ထုတ်ပြန်လိုက်ပါတယ်ထုတ်ပြန်ချက်မှာ2025ခုနှစ်မတ်လ28ရက်နေ့လယ်တနာရီဝန်းကျင်မှာဇကိုင်းမြို့အနီးတစ်ဝိုက်ကိုဗဟိုပြုပြီးရစ်တက်ကီခွန်တသမခွန်ကန့်ရှိတဲ့အင်အားပြင်းငလင်ကြီးလှုပ်ခတ်ခဲ့ပါတယ်။ငလင်တန်းကြောင့်မြန်မာနိုင်ငံအပါအဝင်အိန္ဒိယနိုင်ငံများမှအဆောင်အများအပြားပျို့ကျပျက်စီးမှုများဖြစ်ပေါ်ခဲ့ပြီးတော့ပြည်သူများထိခိုက်ဒိဆုံးမှုရှိခဲ့ကြပါတယ်။နှစ်အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC အနေဖြင့်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံများမှငလင်တန်းခံစားရတဲ့ပြည်သူများအတွက်အထူးကြေကွဲဝမ်းနည်းရပါကြောင်းညှိုးငင်စွာကြေညာအပ်ပါသည်။၃ငလင်များ၏သဘောတဘာဝအရာနောက်ဆက်တွဲငလျင်များဆက်လက်လှုပ်ခတ်လာနိုင်တဲ့အတွက်ကြောင့် ပြည်သူများအနေဖြင့်သတိရှိစွာကြိုတင်ပြင်ဆင်မှုများဆောင်ရွက်ထားပါရန်နှင့် BND ရှိနိုင်သောနေရာများမှယာယီရှောင်ရှားနေထိုင်ကြပါရန်တိုက်တွန်းနှိုးဆော်အပ်ပါသည်၄ကုလသမဂ္ဂအာဆီယံနှင့်နိုင်ငံတကာအနေဖြင့်စစ်ကောင်စီ၏အကြမ်းဖက်မှုများအကြားမှာတဘာဝဘေးဒုက္ခထပ်မံခံစားနေကြရတဲ့မြန်မာနိုင်ငံမှပြည်သူများအတွက်လူသားချင်းစာနာမှုဆိုင်ရာနေဆက်ဖြတ်ကျော်အရေးပေါ်ကူညီကယ်ဆယ်မှုများ Cross Border Emergency Humanitarian Aid အမြန်ဆုံးပံ့ပိုးဆောင်ရွက်ပေးပါရန်မြစ်တာရက်ခံတောင်းဆိုအပ်ပါသည်၅ဒါအပြင်လွတ်မြောက်နေမည်များမှမဟာမိတ်အင်အားစုများအနေဖြင့်ငလင်တန်သင့်ပြည်သူများရဲ့ဒုက္ခကိုတက်ဆွမ်းသမျှဝိုင်းဝန်းကူညီကြပါရန်လည်းနှိုးဆော်အပ်ပါသည်၆အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီအနေဖြင့်ငလင်တန်ကြောင့်ထိခိုက်ခံစားနေရတဲ့ပြည်သူများနဲ့တသားတည်းအတူခံစားပူပန်နေရပါကြောင်းလည်းလေးစားစွာအသိပေးကြေညာအပ်ပါသည်ဟုဖော်ပြပါရှိပါရယ်ခင်ဗျာဆက်လက်ပြီးငလင်တန်သင့်ပြည်သူတွေကိုတက်နိုင်တာကူညီဆောင်ရှောက်ပေးကြဖို့ပြည်သူများနဲ့နိုင်ငံတကာအတိုင်းအဝိုင်းအား NUG ဝန်ကြီးများအသိပေးနှိုးဆော်တဲ့သတင်းကိုတင်ပြပေးပါမယ်ငလင်တန်းသင့်ပြည်သူတွေကိုတက်နိုင်တာကူညီဆောင်ရှောက်ပေးကြဖို့ပြည်သူများနဲ့နိုင်ငံတကာအတိုင်းအဝိုင်းအား NUG ဝန်ကြီးများအသိပေးနှိုးဆော်ထားပါတယ်။မလ28ရက်နေ့မွန်လွဲပိုင်းမြန်မာနိုင်ငံမှာငလင်ကြီးလှုပ်ခတ်ပြီးတဲ့နောက်ကာကွယ်ရေးဝန်ကြီးဦးရီမွန်ကပြည်သူချင်းဆောင်ရှောက်ရမယ့်အချိန်ပါပဲ။ငလင်တန်းသင့်ပြည်သူတွေကိုတက်နိုင်တာကူညီဆောင်ရှောက်ပေးကြဖို့နှိုးဆော်အပ်ပါတယ်လို့အသိပေးဆိုထားပါတယ်။စကိုင်းမြို့နယ်အနီးမှာ Richter scale 0.3 အဆင့်ရှိတဲ့အင်အားပြည့်ငလင်တစ်ခုလှုပ်ခတ်ရာမန္တလေးမြို့ရှမ်းပြည်နယ်အောင်ပန်းစတဲ့မြို့ကြီးများကိုလည်းလှုပ်ခတ်ခဲ့ပါတယ်။စကိုင်းမြို့နယ်အနီးမှာ Richter scale 0.3 အဆင့်ရှိတဲ့အင်အားပြည့်ငလင်တစ်ခုလှုပ်ခတ်သွားကြောင်းသတင်းရရှိတဲ့အတွက်ကြောင့်ဝမ်းနည်းမိပါကြောင်း။ဤကဘေးဟာမြန်မာပြည်သူပြည်သားများအပေါ်မထင်မှတ်နိုင်သောဒုက္ခများကိုပေးဆောင်ထားပြီးဖြစ်တဲ့ရက်ဆက်ကြမ်းကြုတ်သောစစ်တပ်ရဲ့ဖိနှိပ်မှု၏နောက်မှာဖြစ်ပေါ်လာရပါတယ်။ကျွန်တော်တို့ဟာလိုအပ်နေသူများအားကူညီရန်တက်နိုင်သမျှကျွန်ုပ်တို့၏စွမ်းရည်အတွင်းလှုပ်ဆောင်နေတော်လဲဤအဖြစ်ဆိုး၏အတိုင်းတာဟာကြီးမားလွန်လာပါ၏ဤအချက်တဲကာလမှာတင်းဤအကူအညီကိုတိုးချဲ့ပေးရန်နိုင်ငံတကာအတိုင်းအဝိုင်းအားကျွန်ုပ်တို့အရေးပေါ်တောင်းဆိုအပ်ပါ၏လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကဆုထားပါတယ်ခင်ဗျာဆလဘီထိုင်းနိုင်ငံဘန်ကောက်မြို့ချက်တူချက်နယ်မြေမှာငလင်ကြောင့်တထက်လုံးပြူကျတဲ့ဆောက်လုပ်ဆဲတိုက်ထဲပိတ်မိရာမှာမြန်မာရွှေပြောင်းလုတ်သားပါဝင်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ချက်တူချက်နယ်မြေမှာငလင်ကြောင့်တထက်လုံးပြူကျတဲ့ဆောက်လုပ်ဆဲတိုက်ထဲမှာပိတ်မိရာမှာမြန်မာရွှေပြောင်းလုတ်သားတို့ပါဝင်တယ်လို့သတင်းရရှိပါရတယ်။မလ28ရက်နေ့မွန်လွဲပိုင်းမှာငလင်လှုပ်ခတ်ပြီးတော့အဆောင်အုံလှုပ်ခတ်ကပြူကျမှုဖြစ်ပွားခဲ့ရပါတယ်။ငလင်ကြောင့်ပြိုကျတဲ့အဆောက်အုံအတွင်းပိတ်မိနေတဲ့အလုပ်သမားများအတွက်အထူးပဲစိတ်မကောင်းဖြစ်မိပါတယ်။မြေဥတော်လန်ရေးမှလည်းရှေ့ဆုံးကပါဝင်ခဲ့တယ်လို့မိမိတို့ရဲ့ချွေးနှဲစာတွေနဲ့ပါဝင်အားဖြစ်နေတဲ့သူတွေလည်းဖြစ်ကြတယ်။တစ်ဖက်မှာလည်းသူတို့ကိုမိခိုနေတဲ့မိသားစုတွေရှိနေကြတယ်။ဝမ်းနည်းမှုဟာစကလုံးတွေနဲ့မလုံလောက်ပါဘူးလို့ NUG အလုပ်သမားဒုတိယဝန်ကြီးဦးကျော်နီကလည်းဆိုထားပါတယ်။ဖြစ်စဉ်အတွင်းအလုပ်သမားတချို့တည်ဆုံးပြီး80ကျော်ပိတ်မိပျောက်ဆုံးနေတယ်လို့လည်းထိုင်းသတင်းဌာနများကဖော်ပြထားကြပါတယ်ခင်ဗျာ။ဆလဘီမြေငလင်းတဘာဝပြီးထောက်ပံ့စာနာကူညီပေးကမ်ပိန်းမှာပါဝင်ရန်ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူအပေါင်းခင်ဗျာဖက်စစ်ကောင်စီရဲ့အကြမ်းဖက်မှုများကြောင့်ဘဝတွေလှုပ်ခတ်ပြူလဲနေရချိန်မှာပြင်းထန်တဲ့မြေငလင်းရဲ့လှုပ်ခတ်မှုဒဏ်များကိုပါရုတ်တရက်ရင်ဆိုင်နေကြရတာပါ။ငလင်းဘေးကြောင့်အရေးပေါ်အမြန်ဆုံးထောက်ပံ့အကူအညီလိုအပ်နေရှာတဲ့နေရဒေသအသီးသီးအတွက်နိုင်ငံအရေးရမှ Spring Development Bank အောင်လန်လွှင့်ချီနွေဦးတီ SCF မိသားစုနဲ့အသုံးပြုသူများအနေနဲ့စုပေါင်းပါဝင်မှုများနဲ့အတူလုံခြုံစိတ်ချရတဲ့ပြည်သူ့ဘက်တော်သားဘဏ် SDB မှလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရန်ပုံငွေအဖြစ် Ministry of Humanitarian Affairs and Disaster Management NUG နဲ့ချိတ်ဆက်ပြီးတော့လိုအပ်တဲ့လုပ်ငန်းစဉ်များအတိုင်းနှောက်နှေးမှုမရှိဘဲကူညီဆောင်ရွက်သွားမှာဖြစ်ပါတယ်AVILA 17ရက်နေ့အထိကောက်ခံသွားမှာဖြစ်လို့ Spring Crowd Fan SCF မှာ SDB မှာဥဆောင်ပြုလုပ်ထားတဲ့အရေးပေါ် campaign မှာဝိုင်းဝန်းပေးဖို့လှူဒန်းနိုင်ဖို့အသည့်မိတ်ဆွေများကိုလည်းတိုက်တွန်းနှိုးဆော်ထားပါရခင်ဗျာ ဆလဘီစာကစတိုင်းစစ်ဌာနချုပ်ရုံးနဲ့စစ်ရုံးချုပ်ငလင်ချောင်းပြူကျပျက်စီးမှုရှိတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်တိုင်းစစ်ဌာနချုပ်ရုံးနဲ့စစ်ရုံးချုပ်ငလင်ချောင်းပြူကျပျက်စီးမှုရှိတယ်လို့ CDM ဘူကြီးစင်ရော်ကအတည်ပြုဆိုထားပါတယ်။နေပြည်တော်လွှတ်တော်အဆောက်အုံပြူခလာရ85တပ်ရုံးအဆောက်အုံတွေပြူတိုင်းစစ်ဌာနချုပ်ရုံးပြူစစ်ရုံးချုပ်ထဲမှာလည်းပြူမင်းအောင်လိုင်းအတွက်နမိတ်ဆိုးငလင်ပြည်သူတွေအထူးအခိုက်နေကြပါစေလို့ဆိုထားပါတယ်။မလ28ရက်ဒေသစံတော်ချိန်နေ့လေ7:20မှာအင်အား9000ပြင်းအားရှိတဲ့မြင်းငလင်လှုပ်ခတ်မှုမှာစစ်ကောင်စီအကြမ်းဖက်အုပ်စုများ အများဆုံးတည်ရှိရာနေပြည်တော်မှာရှိတဲ့လမ်းပိုင်းနဲ့အဆောက်အုံများလည်းပြိုကျပျက်စီးခဲ့ကြပါတယ်။လက်တလုံးမှာလူသေဆုံးထိခိုက်မှုရှိမရှိကိုအတည်ပြုစုံစမ်းနေဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမြန်မာအထွတ်ဥရောပသမဂ္ဂအနေဖြင့်အရေးပေါ်အကူအညီများပေးအပ်ရန်အဆင့်အင့်ရှိနေတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာအထွတ်ဥရောပသမဂ္ဂအနေဖြင့်အရေးပေါ်အကူအညီများပေးအပ်ရန်အဆင့်အင့်ရှိနေတယ်လို့မတ်လ28ရက်ညီမြချင်းရေးရာကြိုတင်ပြင်ဆင်မှုနဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာဥရောပကော်မရှင်နာဟာဂျာလာဘစ်ကပြောကြားချက်ကိုဥရောပသမဂ္ဂယုံရန်ကုန်ကထုတ်ပြန်ထားပါတယ်။မြန်မာနဲ့ဒေတာတွင်းတက်ဝိုက်မှာလှုပ်ခတ်ခဲ့တဲ့ Richter scale အဆင့် 0.9 ရှိတဲ့ငလင်ကြောင့်ပျက်စီးဆုံးရှုံးမှုများအတွက်အလွန်ဆိုးရိမ်ဝမ်းနည်းမိတယ်လို့ဖော်ပြထားပါတယ်။လက်ရှိအခြေအနေကိုဥရောပသမဂ္ဂအနေဖြင့်စောင့်ကြည့်လျက်ရှိပြီးတော့တက်ရောက်မှုအခြေအနေများအားလွယ်ကူချောမွေ့စွာအကဲဖြတ်ဆောင်ရွက်နိုင်ရန် Copernicus ကမ္ဘာမြေမျက်နှာဖြင့်စောင့်ကြည့်ရေးစနစ်အားအသက်သွင်းတက်ဆင်ထားတယ်လို့ဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio NUG သောတာရှင်များရှင်ငလင်းပင်အနေရသည့်ဖြစ်ပေါ်မည့်နေရာအချိန်နှင့်ပြင်းအားတို့ကိုကြိုတင်ခံမှန်းတွက်ချက်နိုင်ရန်ခက်ခဲပြီးငလင်းပင်အားပေါ်မူတည်၍ဖြက်စီးနိုင်စွမ်းမြင့်မားသည့်ဘေးအန္တရာယ်တစ်ခုဖြစ်ပါသည်။ထို့ဖြစ်ရာငလင်းပင်အနေနဲ့ဆက်လင်း၍ဆောင်ရန်ရှောင်ရန်နှင့်သတိပြုရန်အချက်များအားပြည်သူများသိရှိပြီးကြိုတင်ပြင်ဆင်ခြင်းနှင့်အရေးပေါ်တုံ့ပြန်ခြင်းများဆောင်ရွက်နိုင်ရန်အကြံပြုတင်ပြအပ်ပါသည်။ငလင်းလှုပ်ခတ်ပြီးနောက်သတိပြုရမှာငလင်းချင်းလှုပ်ခတ်ပြီးနောက်ဆက်တွဲငလင်းများလှုပ်ခတ်ချိန်တွင်ပြိုကျနိုင်သည့်အခြေအနေရှိပါကအလင်းများလူရွှေ့ပြောင်းမှုများကိုလုံဆောင်ပါ။အဆောက်အုံကိုဆုံခွာရမယ့်အခြေအနေရှိပါကလူအများပြတ်သက်ရိတ်တိုးဝှေ့ပြေးထွက်ခြင်းမျိုးကိုရှောင်ကျဉ်ရပါမယ်။ငလင်းကြောင့်ပြိုကျနိုင်ခြင်းရှိသည့်အဆောက်အုံအစိပ်ပိုင်းများသည်လူများတိုးဝှေ့ခြင်းကြောင့်ပြိုကျခြင်းများဖြစ်ပေါ်လာနိုင်ပါသည်။ငလင်းလှုပ်ခတ်ပြီးနောက်မိလောင်ခြင်းရေကန်းများချိုးပြဲ့၍ပြဲ့ပြဲ့ရေကြီးခြင်းရှုံရင်ချောရင်များပန့်ထွက်ခြင်းတောင်ပြိုမြေပြိုခြင်းနဲ့ကမ်းမပြိုခြင်းများဖြစ်ပွားနိုင်သည့်အန္တရာယ်ကိုအထူးသတိပြုပါ။မြမပြည်သူလူထုနေဖြင့်ကျန်းမာစစ်ကောင်စီ၏ဖိနှိပ်မှုမျိုးစုံနဲ့မတရားအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာသည့်လူမှုဒုက္ခအဝဝကိုခံစားနေရခြင်းတွင်တဘာဝဘေးအန္တရာယ်များကြောင့်ထိခိုက်ဆုံးရှုံးရမှုများထပ်မံမဖြစ်ပွားစေရည်အတွက်အထူးသတိပြုနေထိုင်ကြပါရန်အသိပေးနှိုးဆော်အပ်ပါတယ်ရှင
်။Radio NUG ရဲ့ပြည်တွင်းသတင်းများကိုတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။ Radio NUG သောတာရှင်များရှင်။အခုဆက်လက်ပြီးမောင်မောင်မြင့်ရေးသားထားတဲ့ဖက်စစ်များကိုတော်လှန်ခြင်းဆိုတဲ့ဖက်စစ်တော်လှန်ရေးနေ့အထိတ်အမှန်ဆောင်ပါကိုရန်တိုင်းမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ဖက်စစ်များကိုတော်လှန်ခြင်း1948ခုနှစ်မြန်မာပြည်သက်မှာတမိုင်းတဆောင်ပြစ်ခဲ့မှုတဲ့တော်လှန်ရေးနေ့နဲ့လွတ်လပ်ရေးနေ့ဆိုတဲ့လူထုအားလည်းနှစ်ရက်ပေါ်ထွန်းခဲ့ပါလေ။ဒေါ်လာယင်းနေဟာဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံကို၄နှစ်ကြာဆိုးမိုးအုပ်ချုပ်ခဲ့တဲ့ဖက်စစ်ဂျပန်တွေကိုမြန်မာနိုင်ငံသားတွေကစတင်တော်လှန်ခဲ့ကြတဲ့1945ခုနှစ်မတ်လ28ရက်နေ့ကိုအထိမ်းအမှတ်ပြုထားခြင်းဖြစ်ပါလေ။လွတ်လပ်ရေးနေ့ကတော့မြန်မာနိုင်ငံကိုနှစ်ပေါင်း100ကျော်ကျွန့်ပြုတ်အုပ်ချုပ်ခဲ့တဲ့အင်္ဂလိပ်ဆိုးရွားလက်အောက်ကနေလွတ်မြောက်ခဲ့တဲ့1948ခုနှစ်ဇန်နဝါရီလ4ရက်နေ့ကိုအထိမ်းအမှတ်ပြုထားခြင်းဖြစ်ပါလေ။ဒေါ်လာယင်းနေရဲ့မူရင်းနာမည်ဟာဖက်စစ်တော်လှန်ရေးနေ့ဖြစ်ပါတယ်ဖက်စစ်တော်လှန်ရေးဆိုတာဟာမြန်မာတိုင်းသားများရဲ့လက်နက်ကိုင်တော်လှန်ရေးတရက်ဖြစ်ပြီးအဲ့ဒီတော်လှန်ရေးရဲ့အဓိကအင်အားစုဟာဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့မျိုးချေဗမာတပ်ဖွဲ့ Patriotic Burmese Forces PBF ဖြစ်ပါတယ်အမှန်တော့ PBF ဆိုတာဟာရဲဘော်သုံးချိတ်ကဗမာပြည်ထဲကိုဂျပန်တပ်တွေနဲ့အတူဝင်မလာခင်1942ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာဂျပန်တွေကဖွဲ့စည်းပေးလိုက်တဲ့ဗမာလွတ်လပ်ရေးတပ်မတော် BIA ဗမာပြည်ကိုဂျပန်တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်1942ခုနှစ်ဇူလိုင်လ29ရက်နေ့မှာပြန်လည်ဖွဲ့စည်းခဲ့တဲ့ဗမာကာကွယ်ရေးတပ်မတော် BDA ဂျပန်ခင်မြန်မာစိုးရကိုဖွဲ့စည်းတဲ့1943ခုနှစ်ဩဂုတ်လ1ရက်နေ့မှာပဲ BDA ကိုနာမည်ပြောင်းလိုက်တဲ့ဗမာမျိုးသားတပ်မတော် BNA တို့နဲ့ပင်ကိုအားဖြင့်အတူတူပဲဖြစ်ပါတယ်။စစ်ကြီးတွင်မှာအင်္ဂလိပ်အမေရိကန်မာမေးတပ်တွေရဲ့တံပြန်ထိုးစစ်ကြောင့်ဂျပန်နေအရင်းနေလာချိန်1944ခုနှစ်ဩဂုတ်လနဲ့1945ခုနှစ်မတ်လတွင်မှာဂျပန်ခင်မြန်မာစိုးရရဲ့ကာကွယ်ဝင်ကြီးဗိုလ်ချုပ်အောင်ဆန်းခေါင်းဆောင်နဲ့ BNA စစ်ခေါင်းဆောင်တွေဟာဗမာပြည်ကွန်မြူနစ်ပါတီနဲ့ပြည်သူ့ရေတော်ဘုံပါတီတို့ကအရက်သားခေါင်းဆောင်တွေနဲ့လျှို့ဝှက်တွဲဆုံဆွေးနွေးခဲ့ကြပြီးဖက်စစ်ဂျပန်တွေကိုအတူတူကပူးပေါင်းတိုက်ခဲ့ကြဖို့သဘောတူခဲ့ကြပါတယ်မြန်မာတို့ကဖက်စစ်ဂျပန်တွေကိုတော်လှန်ပြီးဖြစ်ကြောင်းဗိုလ်ချုပ်အောင်ဆန်းကတရားဝင်ကြေညာလိုက်တဲ့1945ခုနှစ်မတ်လ28ရက်နေ့မှာ BNA ကိုမျိုးချစ်ဗမာတပ်ဖွဲ့ PBF အဖြစ်အမည်ပြောင်းလိုက်ပါတယ်အဲဒီနေ့မေလ16ရက်နေ့မှာ မာမိတ်တွေက PBF ကိုသူတို့ရဲ့မာမိတ်တပ်ဖွဲ့တစ်ခုဖြစ်တရားဝင်လက်ခံလိုက်ပါတယ်။ဩဂုတ်လ15ရက်နေ့မှာတော့ဂျပန်ပြင်ဟီရိုဟီတိုကဂျပန်နိုင်ငံကလက်နက်ချအညံ့ခံကြောင်းတရားဝင်ကြေညာခဲ့ပါတယ်။ဒီနေရာမှာအထူးပြုပြီးပြောချင်တာကတော့ဖက်စစ်တော်လှန်ရေးမှာမျိုးချစ်ဗမာတပ်ဖွဲ့နဲ့အတူဒိုင်းသာပေါင်းစုံပါဝင်တဲ့အရသာပြောက်ကြားတော်လှန်ရေးသမားတွေလည်းပါဝင်တိုက်ခိုက်ကြတယ်ဆိုတာပါပဲ။မြန်မာပြည်လွတ်လပ်ပြီးစပေါ်ထွန်းခဲ့တဲ့စာနယ်ဇင်းတွေကဆောင်းပါးတွေနဲ့တရုတ်ဖော်ပုံတွေမှာဖက်စစ်တော်လှန်ရေးနေ့အကြောင်းကိုတရုတ်ဖော်တဲ့အခါစစ်ဘုဆုံဝတ်ထားတဲ့စစ်သားပုံတွေထက်ခေါင်းပေါင်းခမောက်ဆောင်းပြီးလက်မောင်းမှာအနီရောင်နောက်ခံကျေပြူတွင်လက်ပတ်ကိုဝတ်ဆင်ထားတဲ့အရဲဘော်ပျောက်ကြားတော်လှန်ရေးသမားတွေရဲ့ပုံတွေကပိုးပြီးခေစားခဲ့ပါတယ်။ဒီချက်ကိုထောက်ရှုခြင်းအပြင်ဖက်စစ်တော်လှန်ရေးမှာအရသာတော်လှန်ရေးသမားတွေရဲ့ခန်းကဏ္ဍကကြီးမားခဲ့တယ်ဆိုတာထင်ရှားလာပါတယ်။မြန်မာပြည်ကိုအင်္ဂလိပ်တွေကပြန်လည်သိမ်းပိုက်ပြီးတဲ့နောက်1945ခုနှစ်စက်တင်ဘာလ4ရက်နေ့ကနေ9ရက်နေ့ထိဒီယိုနိုင်ငံကန်ဒီမြို့မှာပြုလုပ်တဲ့ဗမာတပ်မတော်သည့်ဖွဲ့စည်းရေးဆွေးနွေးပွဲကိုမျိုးချစ်ဗမာတပ်ဖွဲ့ခေါင်းဆောင်လည်းဖြစ်ဖက်စစ်ဆန့်ကျင်ရေးပြည်သူ့လွတ်လပ်ရေးဖွဲ့ချုပ်ဖာစာပလဥက္ကဋ္ဌလည်းဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းနဲ့ဖာစာပလတရွေတွင်းမှုတခင်တန်းထွန်းတို့ဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့တက်ရောက်ခဲ့ပြီးဗြိတိရှ်ကိုယ်စားလှယ်ဖွဲ့ကိုတော့အရှိတောင်အာရှမာမိတ်တပ်ပေါင်းစုစစ်သေးတာပရိချုပ်လူဝင်မောင်ဘတ်တန်ကဦးဆောင်တက်ရောက်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာမျိုးချစ်ဗမာတပ်ဖွဲ့နဲ့ဗြိတိရှ်တို့ထံမှစစ်မှုထမ်းနေတဲ့ဗြိတိရှ်ဗမာတပ်မတော် British Bomber Army တို့ကိုပူးပေါင်းစေပြီးတခုတည်းသောဗမာတပ်မတော် Bomber Army အဖြစ်ဖွဲ့စည်းကြဖို့သဘောတူခဲ့ပါတယ်ဒီနေရာမှာသတိပြုသင့်တဲ့အချက်အချက်ရှိပါတယ်ပထမတစ်ချက်ကတော့မြန်မာလွတ်လပ်ရေးနဲ့အတူပေါက်ဖွားလာတဲ့ဗမာတပ်မတော်ဟာရဲဘော်၃ချီတို့ကဖွဲ့စည်းခဲ့ပြီး၄နှစ်တွင်နာမည်၄ချိန်ပြောင်းလဲခဲ့တဲ့မျိုးချစ်ဗမာတပ်မတော်ကတပ်သားတွေကြီးတတ်တမဟုတ်ပဲဖက်စစ်တော်လှန်ရေးကာလတစ်လျှောက်မှာပါဝင်ခဲ့ကြတဲ့တိုင်းနာပေါင်းစုံတပ်သားတွေနဲ့ဗြိတိရှ်ဗမာတပ်မတော်ကတပ်သားတွေလည်းပါဝင်တယ်ဆိုတာပါပဲဒုတိယချက်ကတော့ဗမာလွတ်လပ်ရေးကိုရယူခဲ့ရမှာစစ်ရေးလက်ရုံးရင်နဲ့ရယူခဲ့တာမဟုတ်ဘဲနိုင်ငံရေးနှလုံးရင်နဲ့ရယူခဲ့ခြင်းသာဖြစ်တယ်ဆိုတဲ့အချက်ပါပဲမြန်မာပြည်သူတွေတင်မြှောက်ခဲ့ကြတဲ့ရသားဆိုရကိုလက်နက်နဲ့နိုင်ကျင်ပြီး1962ခုနှစ်မှာစစ်အာဏာသိမ်းခဲ့တဲ့ဗိုလ်နေဝင်လက်ထက်မှာမြန်မာပြည်သူတရက်လုံးကိုကိုးစားပြုတဲ့တော်လှန်ရေးနေ့ကိုစစ်တပ်ကိုသာကိုးစားပြုတဲ့တပ်မတော်နေ့အဖြစ်နာမည်ပြောင်းခဲ့ပါတယ်ဒါရီမကဖက်စစ်ဂျပန်တွေကိုမြန်မာပြည်ထဲကနေတိုက်ထုတ်ရမှာပါဝင်ခဲ့ကြတဲ့မာမိတ်တပ်ဖွဲ့တွေအရသာတော်လိုင်းသမားတွေနဲ့နိုင်ငံရေးသမားတွေရဲ့ခန်းကဏ္ဍကိုမိမ့်မိန်စေပြီးဘူနေဝင်းကိုယ်တိုင်ပါဝင်ခဲ့တဲ့ရဲဘော်၃ချီရဲ့ခန်းကဏ္ဍကိုသာကျောင်းသုံးပြတ်ထန်းဆောင်များနဲ့စာနယ်ဇင်းတွေမှာဝါဒဖြန့်ပြီးဖော်ပြခဲ့ပါတယ်။အကယ်၍တပ်မတော်နေ့ဖြစ်ရှိစေခြင်းနဲ့ဆိုရင်တော့တော်လိုင်းရင်းတွေကိုလူယူမဲ့အစား BIA ကိုထူထောင်ခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကိုသာရွေးချယ်ခဲ့စေပါတယ်။ဘာပဲပြောပြောခြေကံဥပဒေနဲ့နိုင်ငံတော်ကိုတစ်ဆာဖောက်ပြပြီးအချိန်ချင်းအာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ဟာဒီကနေ့မှာကိုပြည်သူတွေကိုနှိပ်စက်တပ်ဖြတ်ပြီးစစ်ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့ဖက်စစ်စစ်တပ်ဖြစ်သွားခဲ့ပါပြီ။တခါကဖက်စစ်ဂျပန်တွေကိုမြန်မာပြည်သူကတော်လှန်ခဲ့သလိုပဲလက်ရှိဖက်စစ်စစ်တပ်ကိုလည်းမြန်မာပြည်သူတွေကတခဲနဲ့တော်လှန်နေကြပြီဖြစ်ပါလေ။တခါကမြန်မာပြည်ကိုစိုးမိုးအုပ်ချုပ်ခဲ့ကြတဲ့ဖက်စစ်ဂျပန်တွေမရှိမလားရှုံးနေသွားခဲ့ကြသလိုပဲလက်ရှိဖက်စစ်တပ်ဟာလည်းမကြာခင်ကာလမှာမရှိမလားရှုံးနေပြီးလက်နက်ချရတော့မှအသေးချာပဲဖြစ်ပါလေခင်ဗျာ။
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့တိုင်းသားဘာသာစကားစီစဉ်နေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီစီစဉ်ကို Radio NUG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
กี่คอมนุ่มโอติลุได้ข้างหาบังนิ่งหยอกทอมนี้ตู้งวยพอกุมทงเฮกันอำกุเลมพอแพ้ขาอำกุเลกโกมเธอปุ่มอาหินังขึ้นสุมาตึงมีอมุงยาวกาทับตุงเอซึนมีอสุงวยตู้กอมอุอักษกาพีดีเอฟโซเลนโนตุกโปขายขาดไทยยอดดอกยุติยาทั้งอังหินอกาสิทธะเปิดอาเปิดวากีดอกตามูทางอาอิมเหลาโคคำคมได้แก่ซึนCTF Tandalan nu khut te akut uma atok tia thang ya athum no ka mandalem lu a sitza khut bi wa ya meng let jong sa mai thak ye tia thang e nyaw ngoi te khom nu PDF solen nu khak thai yot au ki ti le tu kha am ko leng him na pum thang anik pa hu a kak ke ne เปวังลอกเกียคักทายอาอูโนปีซิดเอฟยูพีดีเอฟโซเลนเปอร์แซ่ซวนคุยคมนิงยอยุมยาไคอังแซ่คือตาโคกุมอัด bình bò lư khui khom hoa ya khai ngoài bờ chết sạp rồi em gì phong hoa ya khai tê lư thằng anh bảo nó cũng về kia các cái nếp bờ vàng lóc kia khang xuân má sạt ấy ya khai à xuân con à khang tu mặn mặn nó bị cá sẹ bờ tu mặn mặn nó bị cá sẹ hôm số sẹ vàng khom lóc kia cơ cá lư ta à mà đam lùm khai yong khơi nó cũng bình bò vàng khom lóc kia thuần ya khai tê lư thằng anh yêu cả các cái nếp PDF số lên xuân nó tung nịnh thấy nó apple halem họ bơm nó cả bơi xuân tu khà halay ad xem nó bơm vikia các cái nếp PDF số lên hiện ta xem ra đâu hội tu bơ bơm bơ vàng lơ ti tim lửa này à nấm họ lơ khui khop kia các cái nếp tu ôm em nằm bê lửa yung nó tung nó anh bị khổ vậy á chém chìm nhọc bay nóc sông lại mình nặc kia cầm bình bì bịch ụp kia các cái nếp thân ta làm lượn hè đưa ngồi lử xích ra bờ đoàn bịch kia tóc ta mua thằng à im lâu không đẹp khô khà mè xuân CTF thân ta làm con suy nổ hút lử à cốt ủ mà à to tiệt thằng ngưng hụ à các cái nếp CTF thân ta làm xuân nổ à cốt ủ mà à to cả tóc ta mua thằng à khô khà mè xuân à thay quay lóc kia ụp thêm bồi thay cốt ủ mà à bè vai tiệt lử anh biết na các cái nếp tóc ta mua thằng hiện ta khâu khoa USDP ba tiếng ngoài khóc phẩm tu mà ta thôn nữa khóc cùng thông hệ cả nam cô lệch thùng xin khăn khả à hà lệch khẩm hờ bẩm sức ra bờ nô bờ quang à anh ích phản ếch hoa các cái nếp mình ta lêm lử mà hà ông nhem lử nè lử khả nè ạc ô má tu khả âm cô lệch phở yôm hợp ngoài làm đăng à tư này ô lử sức ra bờ nô bờ quang nọ mang lẹp dòng xa mê sắc ổn lửa ta. À hà lên hì nọ, tụng nình thay nọ, quay khai khắc thai yè, yom khập kìa tì lửa, mang tà lì free press nọ, thang ạc bà mũ ạ, gặp kè nìm. Tù khá, âm cú lệch thùm thơ bùm, anh khó gùm xúp kìa, à thuê ạ bằng nọ, anh mật nọ bì kà xe, anh xó nọ bì kà xe. Mang lẹp, xa mê yạ khai, gần xa mê yoay kìa, khá ngạ phở. Anh hư nâng, khác xa nô ạc xám bè yá vay tì lơ. Sức xa bờ nô ạp dân hù ạ kạc kè nếp. Sức xa bờ đang ạc khử bầu lọc kìa lù bè ạc ủ mà ta. Mèng lên xám ạc kì hè hình ta. Nhu mì hè yá, ạ sạc xám bờ kìa bò mì hè wà vè kìa yá kạc kè nếp. Xung ngoài kì nụ bò bè nà ạng tù nani bờ ủ nếp.
Akum tu lu bakwa de kung anikwa maya pok lui tiki bungyan ya song tok ilu khang aklum tiku lemboy kini kom de kung anik u maya bungyan ne sun am yukuma aniprana kaki aklum akli apelep apulum angtun aksak anghum tiare ki ahine hin ku kau e se ulu adupsa nin heong bi pok lui tiki ani Atuna phu, hina kui seki, song tok e, ang cho vaya, atuilam, humat vai, tukini, mdekung, ani ua maya, bok lui tiki, bung yane hin, athanung, duk avena, atitaya, duk avena, huna, vekia kaki, atunatun, naniwa pang, yam singnake, nania bumsi vai, bok lui tiki esun, gu nania, he quai bing bing vai, atunesun, akduma, bok ulu, yalem so, tikuk sako kini, gok up e yang ko, bung yan, mine, naniam hung, krak se yang bi, naniam tei vai, napua, gok aku e seta, atonung da, msing nage, yam singlu, song eki, krangung, naniak bra vai.
Digini garo, dinya lebe, radio and ugi e season wego, kita yanali bame. မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို Radio NUG အဖွဲ့သူအဖွဲ့သားများကစုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စပ်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။